တနင်္သာရီတိုင်းတွေကပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီဘက်ကဒေသတွင်းစစ်စီဒီစီရေးဂိတ်တွေမှာစစ်စီရေးဂိတ်တွေမှာလုံခြုံရေးပို့ပြီးတော့တင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကရေချောင်းကရောလေချောင်းကပါတိုက်ခိုက်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့ဒီလူသားချင်းကယ်ဆယ်မှုလုပ်ငန်းတွေလှုပ်ဆောင်နေသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကသတင်းပေးပို့လာတာကိုတော့အလိမ္မာကပြောပြမှာပါရှင်။
တနင်္သာရီတိုင်းထဲမှာစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးတပ်တွေကြားအခုနှစ်အစပိုင်းကတည်းကတိုက်ပွဲတွေပြင်းထန်လာနေပါတယ်။စစ်ကောင်စီဘက်ကရေကြောင်းပစ်ကူတာတွေရှိသလိုတိုက်လေရင်နဲ့အရက်သားနေထိုင်တဲ့နေရာတွေမှာပုံကျဲနေပါတယ်။တဝဲခရိုင်ထဲမှာတော့လက်လက်ကိုင်းပဋိပက္ခကြောင့်ယာယီစစ်ဆောင်ရတဲ့အခြေအနေကမကြာခဏဆိုသလိုကြုံနေရတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေသူတူကပြောပါတယ်။
ကျွန်တော်တို့ဒီမှာကဒီမြေလန်းစစ်ဆောင်ဆိုတဲ့ပုံစံမျိုးတော့မရှိဘူးပေါ့ဗျာဒီတဝက်ခေတိုင်းမှာဆိုလို့ရှိရင်ဟိုဆက်ကောက်ကြီးစက်ကြောင်းဝင်လာတယ်ဆိုလို့ရှိရင်လည်းနိစ္စရွာတွေဟိုထွက်ပြေးကြရတယ်အဲပြီးတော့သူတို့ပြန်သွားတယ်ဆိုလို့ရှိရင်လည်းရွာတွေပြန်ဝင်ကြတယ်အဲ့လိုမျိုးဖြစ်နေပြီးတော့ဟိုရှိရက
ြတဝက်ခေတိုင်းတွေကလောင်းလုံမြို့နယ်မှာလဲနှစ်ကုံပိုင်းကလေးကတိုက်ပွဲတွေပြင်းထန်လာခဲ့တာပါတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကအကြဆုံးများတယ်လို့လဲတော်လိုင်းရေးအဖွဲ့ကထုတ်ပြန်ထားပါရယ်အခုရပိုင်းမှာလဲစစ်ကောင်စီရဲ့လက်ခတ်တောင်စခန်းပြစ်ခတ်ခံရပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်တင်းသားရီတိုင်းတွေကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူးဒေသခံတွေဟာလက်နက်ရန်နဲ့ဖမ်းဆီးခံရတာအပြင်ကုန်စည်တည်ယူခွင့်ကတ်တတာစစ်စေးရေးဂိတ်တွေမှာလုံခြုံရေးတင်းကျပ်တဲ့အခြေအနေတွေကြောင့်အခက်တွေ့နေရတာပါတိုက်ပွဲတွေကြောင့်စစ်ဆောင်သူတွေအတွက်အခြေခံလိုအပ်ချက်တွေများနေတယ်လို့လဲစစ်ဆောင်တွေကိုကူညီပေးနေတဲ့ DDMSC ကိုမင်းလွေဦးကပြောပါတယ
်အဓိကယူကြီးဆိုတာဒီသူစေဝေးဆောင်တွေလိုအပ်တဲ့အခြေခံစောက်တုပ်ကိုဗျာအခြေခံစောက်တုပ်ကအဆန်စီပြီးတော့ဆေးဝါးကျန်းမာရေးပေါ့ဗျာဒါဒီကိစ္စတွေကတော်တော်ဟိုဟာခက်ခဲတဲ့နေရာမျိုးတော့ရှိတယ်ဒါတော့အရင်ကတည်းကပဲဟိုခက်ခဲနေတဲ့ဟာမျိုးပေါ့ဗျာဒီကျန်းမာရေးဆက်ရှုံးမှုဆိုလို့ရှိရင်ဆက်ရှုံးဟုတ်တဲ့ကာမန်အကြံသားတွေတော့မှပဲဟိုကျန်းမာရေးဆက်ရှုံးမှုကျန်းမာရေးဝန်ဆောင်မှုကတော်တော်လေးမရှိတော့တဲ့နေသားပေါ့ဗျာအဲ့လိုအခြေအနေမျိုးရှိတယ်ဒီကဆိုလို့ရှိရင်ရကြည့်ရတယ်ကြည့်ရတယ်မှဒီကျန်းမာရေးဆေးပိကန်းတွေရှိသေးတယ်အခုကကျန်းမာရေးဆေးပိကန်းတွေလည်းမရှိဘူ
းဆက်ရှောင်းသူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုအတွက်ကုညီနေသူတွေမှလည်းအခက်ခဲတွေကြုံနေရတယ်လို့ကိုမင်းလွေဦးကဆက်ပြောပြပါပါတယ်
ကျမကြီးနဲ့ပတ်သက်လို့ရှိရင်တော်တော်လေးခက်ခဲကြုံနေရတဲ့နေသားမျိုးပေါ့ဗျာဆက်ဆောင်နေလို့ရှိရင်လည်းပူတော်ဆိုးတယ်ပေါ့ဗျာအတူတူကျွန်တော်တို့ကဆေးဝါးတွေပါလေလိုအပ်ချက်ကကျွန်တော်တို့ပို့မယ်ဆိုရင်တော့မှပဲကျွန်တော်တို့လိုလောက်တဲ့ဆေးဝါးဝယ်ယူခွက်ကမရှိဘူးဗျာဝယ်ယူခွက်ကလည်းမရှိဘူးအဲ့လိုအခြေအနေမျိုးတော့ဟိုရှိနေရက
ြတင်းသားရီမြို့နယ်ထဲမှာအခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိန်ခိုးကျေးရွာနဲ့ချောင်းနှစ်ပေါက်ကျေးရွာကဒေသခံတွေလည်းရွာလုံးကျွတ်ထွက်ပြေးနေရတယ်လို့တွေးလက်ကြီးကြီးစစ်ရှောက်ကူကြီးရဲ့အဖွဲ့ကပြောပါတယ်စစ်ရှောက်သူဦးရေ1400ဝန်းကျင်အတွက်အရေးပေါ်စားနပ်ရိက္ခာလိုအပ်နေတာပါတနင်္သာရီတိုင်းထဲမှာတောတောင်နဲ့ကာလရှည်စစ်ရှောက်နေသူတွေရှိသလိုတစ်ဖက်မှာလည်းယာယီစစ်ရှောက်ရသူတွေအတွက်အရေးပေါ်လိုအပ်ချက်တွေကရှိနေတယ်လို့စစ်ရှောက်တွေကိုကူညီပေးနေသူတွေကပြောပါတယ်ရှင်